ဆရာဝန်းတင်ဟာဘဝတလျှောက်မှာပြည်သူ့ဘက်တော်သားတရင်စာဆရာတူဖြစ်ရပ်တည်ခဲ့သလို1988ခုနှစ်ကစခဲ့တဲ့ဒီမိုကရေစီအရေးတော်ပုံမှာလည်းရှေ့တန်းကနေပါဝင်ခဲ့တဲ့အတွက်စစ်အစိုးရကသူ့ကိုထောင်ထဲမှာ19နှစ်အထိထည့်ထားခဲ့ပါတယ်။ဒါပေမဲ့ဆရာဝန်းတင်ဟာထောင်ကနေပြန်လွတ်လာတဲ့2008ခုနှစ်ကနေကွယ်လွန်သွားတဲ့2014ခုနှစ်အထိ6နှစ်တာကာလအတွင်းမှာလည်းပြည်သူတွေလွတ်မြောက်ရေးအတွက်အလုပ်တွေမနာတမ်းလုပ်ကင်သွားတာတွေ့ရပါတယ်။ဆရာဝန်းတင်ပြောဆိုခဲ့တဲ့စကားတွေကလည်းပြည်သူတွေကြားမှာမှတ်သားစရာအတူယူစရာစင်ကြေစရာတွေအဖြစ်ကြံရစ်ခဲ့တာတွေ့ရပါတယ်။ဒါကြောင့်ဆရာကြီးဝန်းတင်ကွယ်လွန်ခဲ့တဲ့ဒီကနေ့ AB လ21ရက်နေ့မှာတနှစ်ပြည့်ချိန်မှာတော့ RFA ကနေတဆင့်သူပြောခဲ့တဲ့စကားတွေကပြည်သူတွေအမှတ်တရရှိနေတဲ့အကြောင်းအရာတချို့ကိုထုတ်နှုတ်တင်ပြပါရစေ။ဆရာဝန်းတင်ရဲ့လက်ရှိအစိုးရဘော်သဘောထားနဲ့ပတ်သက်လို့ပြည်သူတွေအမြဲမှတ်မိနေတဲ့စကားတစ်ခုကတော့ဒီလိုပါ
။ဒီအပြောင်းလဲဒီကိစ္စနဲ့ပတ်သက်လို့ကျွန်တော်လည်းအမှန်တကယ်အခုတိုင်းကိုကျွန်တော်ပြောတဲ့စကားရှိပါတယ်။အလားဥမာခမရဦးသိသိကိုယုံသလားပြီ။ကျွန်တော်တော့မယုံဘူးလို့ပဲကျွန်တော်ပြောတယ်ဗျ။နောက်တစ်ခါဒီအစိုးရကိုယုံလားဆိုကျွန်တော်မယုံသေးဘူးလို့ပဲပြောတယ်ဗျ။
မြန်မာနိုင်ငံရဲ့အပြောင်းလဲနဲ့ပတ်သက်လို့လည်းဆရာဝန်းတင်သုံးသပ်ပြောဆိုခဲ့မှုတာကဒီလိုပါ
။ကျွန်တော်တွေကဥမင်လိုင်ကောင်းထဲမှာရှိတဲ့လူတွေဥမင်လိုင်ကောင်းမှာရှိတဲ့လူတွေအဖို့ကအလင်းရောင်တစ်ခုမြင်ရတယ်ပေါ့။အင်္ဂလိပ်လိုလည်းဒီ light in the tunnel တဲ့စကားမျိုးပေါ့ဗျာ။ဟုတ်လား။ဥမင်ထဲမှာအလင်းရောင်တော့ပေါ်တဲ့အလင်းရောင်ပေါ်ခြင်းဟာအပေါက်ကလေးတစ်ခုရှိလို့ဆိုတဲ့သဘောမျိုးကိုတော့ကျွန်တော်ကထည့်စဉ်းစားပါတယ်လို့ကျွန်တော်သုံးသပ်ပါတယ်လို့ပြောချင်ပါတယ်။
ဆုံးရှုံးနေရတဲ့လွတ်လပ်မှုတရားမျှတမှုတွေအတွက်ငုံမခံမှာပဲအာဏာရှင်စနစ်ကိုဖယ်ရှားနိုင်မယ်လို့လည်းဆရာဝန်းတင်ကပြောခဲ့ပါတယ်
။ဒီအဓိကကျွန်တော်ပြောနေရတဲ့ကိစ္စဟာလားဒီမိုကရေစီကိုဘာလို့ဆိုတာပြောတာနေတယ်။လူတွေကဒီမိုကရေစီကိုဘာလို့သိနားမလဲသိဘူးခင်ဗျာ။လူနားမလဲသိဘူးကျွန်တော်ကလည်းတခါတည်းဘယ်လိုသိနေလဲဆိုတော့နားလည်းဘယ်သိမလို့ဘူးဗျ။သူနားလည်းဘူးလို့ရတယ်။ဟာဘာလဲဆိုတော့ဒီလွတ်လပ်မှုတို့ဟာတရားမျှတမှုတို့တောက်လန့်ခြင်းချင်းတို့နော်ဒါကလူအကူကြီးပေါ့ဗျာကြီးနိုင်နေသေးလို့ခေါ့မခံဘူးဆိုတဲ့ဟာလေးအဲ့ဒါကြီးကပို့ပြီးတော့အရေးကြီးတဲ့အနေထားမျိုးရှိနေတယ်လို့ကျွန်တော်ထင်နေကြအဲ့လိုထင်တဲ့ခါကျတော့အဲ့ဒါလေးကိုပြည်သူတွေကနေပြီးတော့ကအဲ့ဒီလိုပိစမလို့ဒီပေါ်လာရင်မခံတဲ့ဟာမျိုးမလွတ်မှုမရှိရင်မခံဘူးဗျာမထင်ကြောက်တာချင်းမခံဘူးဗျာပြန်များတော့မရှိဘူးဆိုရင်မခံဘူးဗျာဆိုတဲ့ခါမျိုးကြီးလုံလာမယ်ဆိုရင်ကျွန်တော်ဒီနေ့ကျွန်တော်တိုင်ဒီမှာအနာချင်းစနစ်ဒီအဖြစ်ဒီကိုကျွန်တော်ဆွဲလုပ်နိုင်တယ်လို့ကျွန်တော်တော့အဲ့လိုပဲထင်နေတယ်ဗျ။အဲ့လိုအနာချင်းအမြင့်ဒီကိုဆွဲလုပ်နိုင်မှသာလေ။အဲ့ဒီကတစင်တက်လာပြီးတော့တမုတ်ရေးစီဆိုတဲ့လူအောင်လူအွယ်ဒီမှာကဘာနဲ့အနီးတရားနိုင်မဲ့အနေထားမျိုးရောက်နိုင်မယ်လို့ကျွန်တော်အဲ့လိုပဲထင်ပါတယ်။
တိုင်းသားတွေအနေနဲ့ထွက်ပေါက်မရှိရင်ဖောက်ထွက်ရမယ်ဆိုတဲ့သဘောနဲ့ပတ်သက်လို့လည်းဆရာဝန်းတင်ကအခုလိုပြောခဲ့ပါတယ်။
ကိုကကိုဘလို့ထွက်ပေါက်မရှိရင်ဖောက်ထွက်ရမယ်ဆိုတဲ့သဘောမျိုးမြင်လာတဲ့ဟာအလွန်ကောင်းတဲ့အနေအထားဖြစ်ပါလေဒီအနေအထားမှာကျွန်တော်အားလုံးနိုင်ငံရေးလူတွေအားလုံးကတညီတညွတ်ထင်းနဲ့အဲကျွန်တော်နိုင်ငံရေးထိုးစစ်ထူဆင်နွှဲဖို့တပူဒါအချိန်တန်းနေပြီအဲ့ဒီစိတ်သားနဲ့အဲ့ဒီအမြင်နဲ့ပဲအဲ့ဒီစိတ်သက်နဲ့ပဲကျွန်တော်ရှေ့ဆက်ပြီးတော့လမ်းကြမယ်အဲ့လိုလမ်းတဲ့ခါမှာကျွန်တော်တို့အားလုံးဟာတပောက်သေးပေါ့ဗျာကြည့်မယ်အနေထားခုချမှာတော့ဟုတ်မယ်သို့တော့ကျွန်တော်တို့အားလုံးဟာအမြင်ကြည်ကြီးသဘောထားကြည်ကြီးဟလားအမျိုးမျိုးရှိရှိနဲ့ကျွန်တော်ပူပေါင်းဆောင်ရွက်နိုင်မယ်ဆိုရင်တော့ကျွန်တော်ဒီဘာပဲပြောပြောဒီအခြေခံနိုင်ငံကြီးကျွန်တော်ထိုးသိမ်းဆင်ရမယ်အချိန်အကောင်းဆုံးအချိန်ကိုရောက်ပြီလို့ကျွန်တော်ပြောချင်ပါတယ်
တရင်သာဆရာတွေတရင်တော့တွေအနေနဲ့ဒီနှစ်ခေတ်ကာလမှာကျင့်သုံးသင့်တဲ့နည်းပညာတစ်ခုကိုလည်းဆရာဝန်းတင်ကအခုလိုပြောပြပူပါတယ်
။အခုကမ္ဘာမှာဖြစ်ရှားနေတဲ့ဟာ Crusading Journalism ဆိုတာဥပမာဖိလစ်ပိုင်ကဝါနမဆူနဲ့ဖြစ်ရှားတဲ့မက်ကီဝူဒ်ဝါနမဆူဒီတရင်သာဆရာတွေကပဝန်းကြီးမှာရှိတဲ့မတရားမှုကြီးမကောင်းမှုကြီးအဆိုးတရားတွေအမှားတရားတွေအဲ့ဒီဖိုတိုကြီးထိုက်ခိုက်တဲ့အတွက်ဒါတရင်သာတွေကိုခေတိခါတယ်၊ကြကြီးခါတယ်၊ဘုံခွဲခါတယ်၊သနပ်ပြီခါတယ်၊တရင်သာဆရာတွေအတက်ခါတယ်စသည်အဲ့လိုဒီမှာကြရတဲ့အဲ့လိုကိုလုံးဝမယုံပါမယ်လို့ကျွန်တော်မြင်ပါတယ်။ဒီနေ့ကလွတ်လပ်ခွင့်ကြီးပြည်ပေါင်းများစွာရှိခဲ့တဲ့နိုင်ငံကြီးရဲ့အနေအထားကိုကြည့်ပြီးတော့သံတမန်တော်ဖြားလို့ကျွန်တော်ချက်ပြောနေလို့တော့မရဘူး။ကျွန်တော်ကိုယ်တိုင်လည်းတက်ကွင်းဝင်နေအချင်းကိုရောက်ရမယ်။ဒါကြောင့်ဘုရားကဖြစ်ဆောက်ဖို့အကောင်းဆုံးဖြစ်တဲ့မှာပေါ်ပေါက်ပါနေတယ်။ဒီနေ့က အမျိုးသားပါလို့ဆိုတော့ဒီသူသိရင်ဂျန်နီဇင်ခေါ်တဲ့အဲ့တိုက်ပွဲဝင်တင်းတာငါတာဖြစ်မယ်အဲ့တော့ဂျင်းသာပြန်များဟာတိုက်ပွဲဝင်သွားဖို့လူတွေတိုက်ပွဲဝင်တင်းတာတွေကိုထူအောင်တိစားဖို့လိုတယ်ကိုယ်ကလည်းရေးသားတဲ့အခါမှာအများကအမားတွေကိုတိုက်မယ်ဟာအမှန်တရားပဲကရက်မယ်ဆိုတာနဲ့အတူအမှန်တရားတွေကိုဖွင့်ချတိုက်ခိုက်မယ်ထူနေမယ်ဆိုတဲ့စိတ်ဓာတ်ကြီးမျိုးပြီးတော့ဟာတိုက်ပွဲဝင်တင်းတာဆရာကြီးနဲ့ပြောင်းလုပ်ကြလိမ့်မယ်အဲ့လိုမှသာလေဒီလူလာလို့ခင်ဗျာဆရာကျွန်တော်ရနိုင်မယ်လို့ကျွန်တော်အဲ့လိုပဲစားတယ်လေ
ဒါပြင်အလုသမားလယ်သမားចောင်းသားတွေကြာမှာဒီနေ့အထိထင်ထင်ရှားရှားကြံရခဲ့တဲ့တပိတ်ဆုံးအကုန်ရဆိုတဲ့ဆရာဝန်းတင်ရဲ့အမှားစကားကလည်းဒီလိုပါ
ကျွန်တော်ငယ်တုန်းကရှိတဲ့စကားကဘာလဲဆိုတော့တပိတ်ဆုံရင်ဒုံထတယ်ဆိုတဲ့စကားရှိဘူးတယ်ဗျာနော်ဒါတော်တော်ပြင်းထန်တဲ့စကားပေါ့ဗျာဒါပေမဲ့ခေတ်ခါလျောက်ကတော့လေအဲ့ရှင်တော့အမှန်ပဲကတပိတ်ဆုံတဲ့ခါဒုံထတယ်အနိသာမျိုးရောက်သွားတဲ့ခါကြီးရှိခဲ့ဘူးပါလေနော်သူတော့အခုကြည့်တဲ့ခါကျတော့ဒူပဲအလားတူပဲကျွန်တော်တိုင်မိမှာတော့တပိတ်ကဆုံးနေပြီနော်အဲ့တော့သူကလုတဲ့လူကြီးနေနေဟာလာဟိုပြောဒီပြောလုံနေုံသုံးမလဲကိုပါတီထေးလုတဲ့ဟာမျိုးတော့လုယုံဟာလာသုံးမလဲဟိုချော့ဒီချော့လုတဲ့ဟာနဲ့မပြီးဘူးတော့မလဲဟိုလူဖန်ဒီလူဖန်ဟာလာအဲ့ဒါကြီးလုံနေလို့တော့မရဘူးထင်တယ်အရေးကြီးတဲ့ကိစ္စကိုအလေးနဲ့ထားပြီးတော့ဖြည့်ရှင်းဖို့လူမယ်လူအချိန်လဲတန်နေပြီကျွန်တော်အကြက်စကားနဲ့ပြောမယ်ဆိုတော့သပိတ်ကဆုံးနေပြီဟာလာသူတော့ကျွန်တော်ကတော့ဘယ်လိုပြောချင်လဲဆိုတော့သပိတ်ဆုံးတဲ့ကိစ္စနဲ့ပတ်သက်ပြီးတော့အဲ့ဒါဒုံထတယ်ဆိုတဲ့ကိစ္စမျိုးတော့မပြောတော့ပါဘူးကွာဒီခေတ်ကလည်းဒုံထတယ်ခင်လဲမဟုတ်တော့ပါဘူးလာသူတော့ဘာပဲပြောကျွန်တော်ပြောချင်တာတော့သပိတ်ကတော့ဆုံးအောင်လုပ်ကြကျွန်တော်ဘယ်လိုပြောရမလဲဆိုသပိတ်ဆုံးရင်အကုန်ရတယ်လို့ဆိုပြီးတော့ပြောချင်ပါလေအဲ့တော့သပိတ်ဒီကိုတက်နေကြဆုံးအောင်လုပ်ပါဟာလာညောင်းလို့ကြပါလားတက်နေမြဝိုင်းဝန်းမှုလေရှာကြပါအဲ့လိုလုပ်ပြီးတော့အကုန်လုံးလို့ရှင်တော့တပိတ်စုံမယ်တပိတ်စုံရင်တော့ကျွန်တော်ပြောနေတာခမရရဲ့တောင်းဆိုချက်တီအကုန်ရနိုင်တယ်လို့ကျွန်တော်ပြောနေပါလေနော်တပိတ်စုံရင်အကုန်ရနိုင်တယ်လို့စိတ်တက်မွေးပြီးတော့ကိုယ့်ဘက်ကလည်းတရားမျှတမယ်ဓမ္မသာလည်းသူ့ဘက်ကလည်းတရားမျှတမှုဆိုတာရနိုင်တယ်လို့ကျွန်တော်ပြောနေပါလေနော်ခဲနှုတ်ဆက်ပါလေဗျာ
ကွယ်လွန်သူသတင်းစာဆရာကြီးဟန်သာဝရီဦးဝင်းတင်ပြောခဲ့တဲ့ဇာတ်ကားတွေကပြည်သူတွေအမှတ်တရရှိနေတဲ့အကြောင်းအရာတချို့ကိုထုံနှုတ်တင်ပြလိုက်တာပါခင်ဗျာ